မြန်မာနိုင်ငံကလူမျိုးစုဝင်ကြမွတ်စင်တွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုအမေရိကန်ပြည်သူအနေနဲ့မေ့လျော့ထားမှာမဟုတ်ပဲဒီထက်တာဝန်ယူတာဝန်ခံမှုမြန်မာစစ်အုပ်တိုက်တွန်းကြောင်းအမေရိကန်သုတေသနမက်တန်စ်ကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံကနေဝင်ကြ9000ကျော်အိနေချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြရတဲ့အခြေအနေနဲ့ဆက်ဆက်ပြီးတာဝန်ရှိတဲ့မြန်မာစစ်တပ်ခေါင်းဆောင်လေးကိုအမေရိကန်ကအရေးယူခဲ့တာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါလူဝင်ကြတွေပေါ်ဖိနှိပ်မှုတွေဖန်ဆင်းမှုတွေကိုထောက်ပြပြီးစီးပွားရေးမှာတည်ရောက်နေတဲ့လူငယ်လူဝင်ချာမျိုးသမီးမောင်ဝီနုကိုလည်းချီးကျူးဂုဏ်ပြုခဲ့ပါတယ်။သမတ်ဆန်ဆူရလက်ထက်မှာကဘာတဝမ်ဘာသာရေးလက်ခွင့်ဦးစားပေးဖြစ်ဆောင်နေပြီးကဘာတဝမ်ကဘာသာရေးဖိနှိပ်ခံရသူတွေနဲ့ဖိနှိပ်မှုတွေကိုအမေရိကန်ပြည်သူအနေနဲ့အရေးယူပိုင်တွယ်ဆောင်ရနေကြောင်းလည်းသူတမပန်ဆာပြောဆိုခဲ့ပါတယ်။ဒီအတွက်တုတ်တက်အောင်မြင်မှုတစ်ချို့ရှိပေမဲ့လုံဆောင်ရတဲ့အများကြီးကျန်နေသေးကြောင်းလည်းပြောဆိုသွားပါတယ်။ UN Turkey Venezuela ကဘာသာရေးဖိနှိပ်မှုတွေကိုအမေရိကန်ပြည်သူအနေနဲ့ဘလို့ရေးယူကူညီစာမှုပွင့်နေတယ်ဆိုတာတွေကိုလည်းပြောဆိုသွားခဲ့တာပါ။သူတမမက်တင်စ်ကဘာသာရေးလက်ခွင့်ကိုအမေရိကန်နိုင်ငံခြားရေးမှူးဝါရဲ့ဦးစားပေးတဲ့အနေနဲ့ဦးစီးဦးဆောင်ပြုနေတဲ့သူလည်းဖြစ်ပါတယ်။အမေရိကန်ကဦးဆောင်ကျင်းပတဲ့ဘာသာရေးလက်ခွင့်ဆိုင်ရာဝန်ကြီးအဆင့်နိုင်ငံတကာအစည်းအဝေးမှာမကြာသေးခင်ကပဲအချိန်ကပဲသူတမကပြောဆိုသွားခဲ့တာပါ။မနေ့ကတော့ဒီမှာပြည်ကကချင်းနဲ့ရိုဂျာကုဆယ်ကြီးပါဝင်ကဘာတော်ကဘာသာရေးဖိနှိပ်ခံရသူ28ဦးကိုတမတော်နဲ့ဆက်ကအင်ဗီယိုမှာလက်ခံပြုဆောင်ပြီးသူတို့ကြော်ရတဲ့ဖြစ်ဖြစ်တွေကိုလည်းလက်ခံနားထောင်ခဲ့ကြပါတယ်။